2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်တိုင်းရင်းသားပါတီတွေအပါအဝင်နိုင်ငံရေးပါတီအတော်များများပါတီတွင်ဆွေးနွေးသုံးသပ်မှုတွေပြုလုပ်နေပါတယ်။ပါတီချင်းအပြန်အလှန်ညှိနှိုင်းဆောင်ရွက်မှုတွေလည်းရှိနေပြီးတော့ပြင်ဆင်ဖို့အတွက်ရရှိလာတဲ့အကြံပြုချက်တွေကိုပြည်ထောင်စုလွှတ်တော်ကဖွဲ့စည်းခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေလေ့လာသုံးသပ်ရေးပူးပေါင်းကော်မတီဝင်တွေကိုပေးအပ်သွားမယ်လို့ပါတီဝင်တာဝန်ရှိသူတွေကပြောပါတယ်။သတင်းပြည်ဆောင်ကိုတော့စုံစမ်းမေးမြန်းထားတဲ့ VOA သတင်းတောက်ကိုမိုးစောကတင်ဆက်ပေးမှာပါရှင်။
ဟုတ်ကဲ့ကြားပြူပါတီလို့လူသိများတဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကဖွဲ့စည်းပုံပြင်ဆင်ရေးအတွက်သူတို့ပါတီကပြည်내လွှတ်တော်ကိုယ်စားလှယ်တွေပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေအမျိုးသားလွှတ်တော်ကိုယ်စားလှယ်တွေနဲ့ဘိုးကော်မတီဝင်60ကျော်လောက်ဟာ၃ရက်တိုင်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာဆွေးနွေးခဲ့ကြတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရမှာအဓိကအခြေခံမဲ့အချက်ကိုလဲချမျိုးနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်မောင်တင်ကအခုလိုပြောပါတယ်
ကျွန်တော်က Federal ပြည်ထောင်စုမူကိုကျွန်တော်ကပြင်ဆင်ချင်ပါတယ်။တိုင်းဒေသကြီးသကရက်ကိုဖြုတ်တယ်တင့်တယ်လို့ကျွန်တော်ကယူဆတယ်လေ။ဒါကြောင့်ဆိုတော့ကျွန်တော် Federal ပြည်ထောင်စုကိုသွားမယ်ဆိုရှင်တိုင်းဒေသကြီးနဲ့ပြည်နယ်ဆိုပြီးတော့အဲ့လိုသကရက်တရားအတုံးတုံးနေတာကွဲလွဲနေတယ်။ပြီးကြတယ်ဖြစ်နေ။တိုင်းဒေသကြီးသကရက်အစားပြည်နယ်ဆက်လေးပြည်နယ်အဲ့ဒါနဲ့ကျွန်တော်ချင်းကတ်လို့ရတယ်။ပြည်စရာလေးတော့ပြားပါလား။ကျွန်တော်ကဘာလဲဆိုအခန်း1ရက်2ရက်3ရက်4ရက်ဟာအဲ့လိုသွားတာပဲအကုန်လုံးသွားတာပဲကျွန်တော်အကုန်လုံးတော့လောက်တော့လောက်တာပဲလေ။ပြေမလို့များတယ်ဒါပေမဲ့တိကျတော့ကျွန်တော်ကချုပ်မထားသေးဘူး
ပြင်ဆင်တဲ့အချက်တွေကိုစီစစ်ပြီးရင်ပြည်တော်စုလွှတ်တော်ကဖွဲ့စည်းခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေလေးလာသုံးသပ်ရေးပူးပေါင်းကော်မတီမှဆွေးနွေးနိုင်ဖို့အတွက်ဒီကော်မတီမှပါဝင်တဲ့သူတို့ပါတီဝင်၄ယောက်ကိုပေးအပ်သွားမှာဖြစ်တယ်လို့ပြောပါတယ်ကြားပြူပါတီအပါအဝင်တိုင်းရင်းသားပါတီ15ပါတီနဲ့စုပေါင်းဖွဲ့စည်းထားတဲ့ညီနောင်တိုင်းရင်းသားပါတီများဖက်ဒရေးရှင်း MBF ကလည်းဖွဲ့စည်းပုံပြင်ဆင်ရေးအတွက်စတန်းတဆောင်ရေးဆွဲနေတယ်လို့ချင်းမျိုးသားပါတီရဲ့အထွေထွေအတွေ့အကြုံမှုစလိုင်းကျဲဝဘစ်ချောင်းကပြောပါတယ်
။ဟိုပြည်ရင်းပြည်ပကပညာရှင်တွေတချို့တွေဖိတ်ခေါ်ပြီးတော့လည်းဒီဟာကိုကျွန်တော် review လုပ်တာပေါ့နော်။အကျန်းချေတော့ထွက်လာပြီကြာနော်။တချို့အတုံးတုံးတွေသိစိတ်ပိုင်းဆိုင်ရာပညာရှင်တွေကျွန်တော်ဆက်လက်ပြီးတော့လေ့လာခိုင်းတယ်။နောက်တစ်ခေါက်ဒီပညာရှင်တွေကနေပြီးတော့အဲ့ဒီဟာကိုကျွန်တော်ဒီ MBF ညီနောင်ပါတီအစည်းအဝေးမှာကျွန်တော်ချပြပြီးတော့မှကျွန်တော်ချောတလာလို့ရှိရင်တော့မကြင်စာတမ်းတစ်ခုနဲ့ထွက်လာမှာပါ
မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့ဒီလ6ရက်နေ့ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီကိုဖွဲ့စည်းပြီးလက်ရှိလွှတ်တော်ပြင်ပကတိုင်းရင်းသားပါတီ6ပါတီနဲ့ဆွေးနွေးနေပါတယ်ဆွေးနွေးရရှိတဲ့အချက်တွေကိုတော့ဗဟိုအလုံးမှုဆောင်ကော်မတီ CEC ကလာမယ့်လွှတ်တော်အစည်းအဝေးပြန်ဆခင်မှာဆုံးဖြတ်မှာဖြစ်တယ်လို့ CEC အဖွဲ့ဝင်တဦးဖြစ်တဲ့ဦးဝင်းမြင့်ကပြောပါတယ
်ကျွန်တော် NLD ကဆောင်ရွက်လာတော့အခုစနေနေ့တိုင်းမှာအဲ့ဒါကိုစနေနေ့တိုင်း9နာရီဆိုရင်ကျွန်တော်တိုင်းသားပါတီကိုယ်စားလှယ်တွေနဲ့ကျွန်တော်ဇာကိုယ်စားလှယ်တွေနဲ့နိုင်ဆွေးနွေးသွားဖို့ရှိတယ်အပတ်စဉ်တိုင်းနောက်ဆုံးကတော့ဟိုကနေ့အခုတော်တော်ပြန်တက်ခင်ရတော့စီးစီးဆုံးဖြတ်မှာပေါ့
NLD ပါတီကပြင်ဆင်မဲ့အချက်တွေမှာဒီမိုကရေစီစံနှုန်းနဲ့မကန့်ညီတဲ့အချက်တွေဖက်ဒရယ်ပြည်ထောင်စုတရားစီရင်ရေးအရေးပေါ်ကာလဆရာပြဋ္ဌာန်းချက်စတဲ့အချက်တွေပါဝင်မှာဖြစ်ကြောင်းနဲ့ပြင်ဆင်မဲ့အချက်တွေကိုပြည်ထောင်စုလွှတ်တော်ကဖွဲ့စည်းထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေလေးလာသုံးသပ်ရေးပူးပေါင်းကော်မတီကိုတင်ပြမှာဖြစ်တယ်လို့ပြည်သူလူထုကိုလည်းချပြသွားမှာဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပါတီအတွင်းမှာပြင်ဆင်ဆောင်ရွက်နေတယ်လို့ပါတီရဲ့ဒုဥက္ကဋ္ဌဦးထေးဦးကပြည်တွင်းသတင်းမီဒီယာတွေကိုပြောကြားထားပါတယ်။ဇူလိုင်လ25ရက်နေ့ကတော့ပြည်ထောင်စုလွှတ်တော်ကဖွဲ့စည်းပုံအခြေခံဥပဒေလေးလာသုံးသပ်ရေးပူးပေါင်းကော်မတီကိုအဖွဲ့ဝင်109ဦးနဲ့ဖွဲ့စည်းခဲ့ပါတယ်။ဒီကော်မတီမှာပြည်ခိုင်ဖြိုးပါတီက52ဦး၊တက်မတော်သားကိုယ်စားလှယ်က25ဦး၊အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD က9ဦး၊ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီက4ဦး၊တိုင်းရင်းသားစီလုံးညီညွတ်ရေးပါတီက3ဦး၊ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့ချင်းတိုးတက်ရေးပါတီက2ဦးစီနဲ့အခြားတိုင်းရင်းသားပါတီတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်တွေစသဖြင့်ပါဝင်ကြတာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေ43ရဲ့ပူးပေါင်းကော်မတီရဲ့လုပ်ပိုင်ခွင့်မှာကော်မတီအစည်းအဝေးတွေမှာအဆုံးဖြတ်ပြုရမယ့်အကြောင်းရပ်တွေကိုအစည်းအဝေးတယောက်တဲ့ကော်မတီဝင်အများစုဆန္ဒအရဆုံးဖြတ်မယ်လို့လည်းဖော်ပြထားပါတယ်။လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ဆောင်ရွက်နေတဲ့အပေါ်မှာတော့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ရဲ့ဥက္ကဋ္ဌဦးခမောင်စွေကအခုလိုသုံးသပ်ပါတယ်
။ဖြစ်နေတာကတော့အခြေခံဥပဒေကိုပြန်လည်သုံးသပ်ဆုံးဖြတ်ဖို့ဟာကိုပါတီမှာဓာတ်ဝင်များတဲ့ဥယျာဉ်နဲ့လာပြီးတော့ကနောက်ပြီးပြည်ပပညာရှင်တွေအပြင်လူမှုအဖွဲ့အစည်းတွေရှေ့နေများကောင်စီတွေရန်တော်ကျုပ်ကရသည်ကြီးတွေအစရှိဖြင့်အဲ့ဒီလိုကျွန်တော်တို့ညှတ်လို့ရည်သူစဉ်းစားသုံးသပ်ပြီးတော့ခါချတော့မှဒါလေးကိုအရှင်းအမှန်တင်ပြီးမှလွတ်တော်ကဆုံးဖြတ်ပေးမယ်ဆိုလို့ရှိရင်တော့ပြင်ကိုကြည့်ရောက်ပြီးတော့ဗျာအကျိုးရှိမယ်လို့ကျွန်တော်ယူဆပါတယ်
NDF ပါတီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကပုံမှန်65ခုနဲ့နောက်ဆက်တွဲဇယားတွေကိုပြုပြင်ဖို့ဇူလိုင်လကတည်းကသဘောထားထုတ်ပြန်ထားပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့17ဖွဲ့နဲ့ဖွဲ့စည်းထားတဲ့ UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကတော့ဇူလိုင်လအတွင်းကတိုင်းရင်းသားညီလာခံတရက်ကျင်းပပြီးကြေညာချက်ထုတ်ပြန်ရမှာတော့2008ဖွဲ့စည်းပုံဟာဒီမိုကရေစီအနှစ်သာရကင်းမဲ့ပြီးဖေဗရယ်ပြည်ထောင်စုမူနဲ့မကိုက်ညီတာကြောင့်ဖွဲ့စည်းပုံအခြေခံဥပဒေတည်းရေးဆွဲဖို့ဆုံးဖြတ်ကြောင်းဖော်ပြခဲ့ပါတယ်။